COVID-19 ကာရောဂါတန်ခံနေရခြင်းမှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်မှာအီဘိုလာရောဂါဖြစ်ပွားမှုတိုးလာတာနဲ့ရန်ဆိုင်နေရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာနေမှာပြောပါတယ်အီဘိုလာရောဂါဖြစ်ပွားမှုဟာ COVID-19 တို့တခြားကူးစက်မြန်ရောဂါတို့လိုပဲနိုင်ငံတကာနိုင်ငံအတွက်အန္တရာယ်ရှိတာမဟုတ်ပဲတကမ္ဘာလုံးတစ်ပတ်အန္တရာယ်ရှိတဲ့အတွက်အမြန်တုံ့ပြန်ဆွဲဖို့နဲ့အဆင့်မြင့်သတိပေးချက်တွေထုတ်ပြန်ဖို့လိုအပ်တယ်လို့လည်းတမျိုးရှုအကြီးအကဲကပြောပါတယ်